အလုတ္တမစာချုပ်နဲ့တရားဝင်အလုတ်သွားလုပ်သူတွေကိုအခွန်20-25%ရာခိုင်နှုန်းလာတိုင်းဆောင်ရမယ်ဆိုတဲ့ဖိအားပေးမှုတွေကြောင့်နောက်ပိုင်းမှာတရားမဝင်အလုတ်သွားလုပ်ချင်တဲ့အရေးအတွက်ပုံများလာနေတဲ့ကြောင်းထိုင်းချေဆိုင်အလုတ္တမရေးဆောင်ရွက်နေသူတွေကပြောပါရယ်ထိုင်းမြန်မာနှစ်ဖက်အဖမ်းစည်းတွေကြားမှာပဲအလုတ်ရှာဖို့ထိုင်းဘက်ကိုတရားမဝင်ရောက်လာသူတွေနေတိုင်းရှိနေတဲ့ကြောင်း
အေးစီမဟာမိတ်အဖွဲ့ဥက္ကဋ္ဌဦးခိုင်ကြီးကဒီလိုကိုပြောပါရယ်2018ခုနှစ်ဝင်းကျင်မှာမြန်မာနိုင်ငံသားအများပြားထိုင်းနိုင်ငံထဲမှာလူကုန်ကူးခံရပါတယ်ဒီလိုအခြေအနေကိုပြန်ပြီးရောက်နိုင်တယ်လို့သူကခန့်မှန်းပါတယ်ဟိုထိုင်းကိုရောင်းလာတဲ့ဆန်းကခန္ဓာသစ်ကြီးနဲ့မြန်မာဘက်ကလည်းဒီလိုမျိုးတော့ဝင်လာပေါ့နော်ထိုင်းကခန့်မှန်းကြီးကိုဒီလိုဒီဘက်ကထိုင်းအယူဒီခန့်မှန်းချက်ကို
တနှစ်အောက်မျိုးသားတွေကိုတော့ပြပထွက်အလုလုခွင့်ကိုစစ်ကောင်စီကအခုနှစ်မေလတည်းကပိတ်ထားပါတယ်။အလဲအပတ်နိုင်ငံကူးလက်မှတ်အမျိုးအစားနဲ့ပြပထွက်မဲ့လူငယ်တွေကိုလည်းထွက်ခွင့်မပေးပဲလေးစိတ်မှပို့ပြီးစစ်ဆေးတင်းကျပ်လာပါတယ်။ဒီရက်ပိုင်းမှာလည်းအလဲအပတ်နိုင်ငံကူးလက်မှတ်နဲ့ပြပထွက်ခွာမဲ့လူငယ်အများအပြားလေးစိတ်မှတားမြစ်ခံနေရတဲ့အကြောင်းတချို့လည်းပြောပါတယ်။ပြပသွားခြင်းနဲ့အကြောင်းရင်းကိုအထောက်အထားအပြည့်အစုံမပြောနိုင်ဘူးဆိုရင်တော့တရားဝင်ထွက်ဖို့ခက်ခဲနိုင်တဲ့အကြောင်းလူငယ်တူကအခုလိုပြောပါတယ်
။ဟိုဘက်ကတော့ဆက်တယ်ဖတ်လို့ရတယ်လို့ထွက်နေကြတော့ဗမာပြည်တိုင်းကြောင်းနေသူကလား။ဟိုလုံးဝမရဘူးလို့မဟုတ်ဘူးဗျာ။ဟိုဒီဘက်ကဘယ်လိုဆက်မလဲဆိုတော့ဒီစာမင်းဖြစ်ပြီးတော့ဗမာကျောင်းလေးပါတယ်နေတာမရှိဘူး။ထွက်မှာဖြစ်။ဘယ်လိုအခြေအနေတွေစပြီးတော့ကမ္ဘာတည်းအချိန်ကတော့အဲ့တော့လေအရေးကြီးတယ်ဆိုရင်တော့မဟိုနည်းနည်းအချိန်လေးနည်းနည်းနောက်ဆုတ်ပြီးတော့ဆိုင်တော့ပူကောင်းဟုတ်ပဲသွားမယ်ပါညာတော့ဆန်နေလို့ရှိရတယ်အဲ့လိုမျို
းနိုင်ငံကူးလက်မှတ်ကိုအလုတ်ကင်မျိုးစား PJ ကနေအလဲအပတ်မျိုးစား PV ကိုပြန်ပြောင်းမယ်ဆိုရင်ခက်ခဲတဲ့အကြောင်းငွေကြေးအမြောင်များပေးပြီးလုပ်ရတဲ့အကြောင်းလူငယ်တချို့က VOE ကိုပြောပါတယ်အခုလိုဖိနှိပ်မှုတွေကြောင့်အနည်းဆက်ဆုံးဖြစ်တဲ့ထိုင်းနဲ့မလေးရှားကိုတရားမဝင်သွားတဲ့သူတွေလည်းရှိနေတယ်လို့ပြောပါတယ် UNDP ရဲ့2023ခုနှစ်ကစစ်တမ်းတစ်ခုမှာမေးမြန်းခဲ့တဲ့ပြပရောက်မြန်မာနိုင်ငံသား2200ကျော်မှာ38ရာခိုင်နှုန်းကအထောက်ထားမဲ့နေထိုင်သူတွေဖြစ်ပါတယ်။ထိုင်းအစိုးရဟာအထောက်ထားမရှိတဲ့နိုင်ငံသားတွေကိုဖမ်းဆီးမှုတွေဇက်တိုက်လုပ်နေပါတယ်။ရပ်ပေါင်း80လောက်မှာလူပေါင်း2သိန်းကျော်ကိုဖမ်းဆီးခဲ့ပြီးအဲ့ဒီထဲက3သိန်းခွဲကျော်ဟာမြန်မာနိုင်ငံသားတွေဖြစ်တယ်လို့ထိုင်းအစိုးရကကိုကာဘီထိုင်းသတင်းတွေမှာဖော်ပြထားပါတယ်ခင်ဗျာ။